ဒီကနေ့ကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲကစုစုပေါင်းမဲရလတ်တွေကိုကြီးညာနိုင်မှာမဟုတ်သေးဘူးလို့ထိုင်းနိုင်ငံရွေးကောက်ပွဲကော်မရှင်ကပြောကြားခဲ့ပါတယ်။နိုင်ငံတော်ဝန်ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာရွေးကောက်ပွဲဥပဒေအရလိုအပ်ချက်တွေနဲ့မပြည့်တဲ့အတွက်ရလတ်ကိုမကြီးညာနိုင်သေးတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌစူပါချိုင်ဆွန်ချာရီယွန်ကပြောပါတယ်။ရွေးကောက်ပွဲအတွင်ဘန်ကောက်မြို့မှာဆန္ဒပြသူတွေကပိတ်ဆို့တားဆီးမှုတွေကြောင့်ယာနဲ့ချီတဲ့မဲယုံတွေပိတ်ပစ်ခဲ့ရပါတယ်။နိုင်ငံတော်ကမဲယုံ80ရာခိုင်နှုန်းကျော်မှာတော့မဲပေးနိုင်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကဥက္ကဋ္ဌကညပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မဲယုံတွေပိတ်ပစ်ခဲ့ရတဲ့အတွက်မဲပေးဖို့မှတ်ပုံတင်ထားသူ6သန်းကျော်ရဲ့ဆန္ဒမဲတွေဆုံးရှုံးခဲ့ရတယ်လို့လည်းပြောပါတယ်။အခုရွေးကောက်ပွဲကိုအဓိကအတိုက်ခံဒီမိုကရက်ပါတီကတပိတ်မှောက်ခဲ့ပါတယ်။ဝန်ကြီးချုပ်ရင်လက်ရှင်နာဝတ်ကတော့ဒီကနေ့အစောပိုင်းကဗန်ကောက်မြို့တော်ရဲကမဲယုံတစ်ခုမှတွားရောက်ပြီးတော့မဲပေးပါတယ်။အခုရွေးကောက်ပွဲမှာဝင်ကြီးချုပ်ရင်းလက်ရဲ့ဖွေထိုင်းပါတီအသာလေးအနိုင်ရမယ်လို့မျှော်လင့်ထားကြပေမဲ့လွှတ်တော်ရဲမှအမတ်နေရာ95ရာခိုင်နှုန်းပြေးမှဝင်ကြီးချုပ်ကိုရွေးချယ်မယ်လွှတ်တော်ကိုစတင်ကျင်းပနိုင်မှာဖြစ်ပါတယ်။လက်ရှိဝင်ကြီးချုပ်ရဲ့အကိုပြည်ပမှာတင်းချောင်နေတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နိုင်ငံ내ပြန်လာနိုင်အောင်လို့လူငင်းချမ်းသာခွင့်ပေးမယ်ဥပဒေကြမ်းတစ်ခုကိုအနာရပါတီကလွှတ်တော်မှာတင်ပြခဲ့ချိန်လွန်ခဲ့တဲ့3လတည်းကထိုင်းနိုင်ငံမှာအကြမ်းဖက်ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်။2006ခုနှစ်မှာစစ်တပ်ကအာဏာသိမ်းဖျောက်ချလိုက်တဲ့မစ္စတာတက်ဆင်ဟာထိုင်းနိုင်ငံအပေါ်အခုထိလွှမ်းမိုးမှုရှိနေစေလို့လေလာသူတွေကပြောပါတယ်။သူဟာအကြမ်းတိလိုက်စားမှုနဲ့အပြစ်ဒဏ်ချခံထားရပြီးတော့အခုတော့ဒူဘိုင်းမှာတိမ်းရှောင်နေထိုင်နေပါတယ်။ဘန်ကောက်မြို့ကအလယ်လက်လူဒန်းစွာတွေပညာတတ်အများစုနဲ့ဘရင်စနစ်လိုလာတဲ့အထက်တန်းလှော်တွေကတော့မစ္စတာတက်ဆင်နိုင်ငံတည်းပြန်လာနိုင်မဲ့လူငယ်ချမ်းသာခွင့်ဥပဒေကြမ်းကိုကန့်ကွက်ခဲ့ပြီးတော့အစိုးရဆင်းပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်။